မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူပြောင်းရေးစစ်မှန်တဲ့ရသားဆိုးရပေါ်ပေါ်ရေးစတဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီပံ့ပိုးသွားမယ်လို့မြန်မာနိုင်ငံကိုတဝက်ကြာခီးစဉ်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးကပြောလိုက်ပါတယ်အတွင်းဝင်ဒေးဗစ်ဟေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးနိုင်ငံကဆက်ဆိုင်ဝန်ကြီးတို့နဲ့မနေ့တုန်းကနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ဒီမိုကရေစီအတွင်းကူပြောင်းရေးဆိုင်ရာအခက်အခဲတွေအမျိုးသားပြည်နယ်တင်မြေကြိုးပမ်းမှုအောင်မြင်ရေးရခိုင်နဲ့တခြားတိုင်းရင်းသားဒေသတွေကလူသားချင်းစာနာမှုနဲ့လူခွင့်ဆိုင်ရာကြက်တဲတွေကိုကူညီဖြည့်ဆင်းရေးစတွေကိုအမြဲတမ်းတွဲဝင်ဒီဗီဟေးနဲ့မြန်မာကောင်းဆောင်တွေမျိုးလုံးကဆွေးနွေးကြကြပါတယ်သူရဲ့မြန်မာပြည်ခီးစဉ်ဟာဒီနေ့အဆုံးသတ်မှာပါရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုယ်တော်နဲ့ကိုနေရကိုဂုံတိတ်ခါရှိရှိပြန်လာနိုင်ရေးမြန်မာစုအဖွဲ့ကဖန်တီးပေးဖို့လိုတဲ့အကြောင်းလက်ရှိရခိုင်ပြည်နယ်အတွင်းကမတိမငြိမ်ဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဒုက္ခသည်တွေပြန်လာဖို့အရေးကိုအမေရိကန်ဘက်ကဆိုးရိမ်နေတဲ့အကြောင်းရခိုင်ပြည်ပကမှာတာဝန်ရှိသူတွေကိုပေါ်ထုတ်အရေးယူနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကိုလည်းအမေရိကန်ဘက်ကတောင်းဆိုတယ်လို့မြန်မာတွင်ဝင်ဒေးဗစ်ဟေးကတယ်လီဖုန်းကနေဆက်ဒင်းစာဆင်းနေမွေးမနေ့ကလောက်ခဲ့တဲ့အထဲမှာပြောခဲ့ပါတယ်ရိုဟင်ညာဆိုတဲ့အသုံးလုံးကိုမြန်မာစုကတော့အသိမှမပြုပါဘူးရိုဟင်ညာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကလောလောဆယ်ဒေါ်လာ300,000လောက်ကူညီထားတာရှိပါတယ်